မာလီညာနွေးတချို့ဒေသတွေမှာမိုးပြင်းထန်စွာပြီးရေကြီးမြေပြိုတာတွေကြောင့်လူသေဆုံးပျောက်ဆုံးတာတွေရှိထားသလိုမြန်မာအိန္ဒိယနိုင်ငံမှာလည်းမုတ်တုံမိုးကြောင့်ရေကြီးပြီးနိုင်ငံတော်မှလူ200လေးကျော်သေဆုံးရပြီးတဲ့နောက်နိုင်ငံတော်မှကီရာလာပြည်နယ်တချို့နေရာတွေအတွက်ရေကြီးမဲ့တဲ့ပြည်ချက်ထုတ်ထားပါတယ်။ပြည်နယ်ရင်းကမိုးကြီးတဲ့တဲ့အပြင်းထန်ဆုံးခံထားရတဲ့ဒေသတချို့မှာနောက်20လေးနာရီကနေ40 များစုကအစိုးရဖွင့်ထားတဲ့ကယ်ဆယ်ရေးစခန်းတွေမှာသွားနေကြပါတယ်။ကီရာလာပြည်နယ်ဟာနှစ်တရာအတွင်းအစိုးရဆုံးရေကြီးတဲ့တံကိုပြီးခဲ့တဲ့နှစ်ကပဲကြုံထားရပြီးတော့အဲ့ဒီအချိန်ကလူပေါင်း450တည်ဆုံးခဲ့ပါတယ်။အဲ့ဒီရေကြီးမှုကြောင့်ရထားလမ်းနဲ့ကားလမ်းတွေအပါအဝင်အများပြည်သူဆိုင်ရာအခြေခံစောက်အုံပိုင်းပျက်စီးသွားတာတွေကိုပြန်ပြီးပြုပြင်နေရဆဲပါဒီနှစ်မိုးတုံရာသီမှာလဲကီရလာပြည်နယ်တွင်တည်ဆုံးသူအရေအတွက်95ယောက်အထိရှိသွားပြီဖြစ်ပြီး60နီးပါးပျောက်ဆုံးနေဆဲပဲလို့ကီရလာရဲတပ်ဖွဲ့က AFP သတင်းဌာနကဒီကနေ့ပြောပါတယ်အိနီချင်းကနာဒါကပြည်နယ်မှာလဲလူပေါင်း60နီးပါးတည်ဆုံးထားပြီးရေကြီးတဲ့နေရာတွေကလူပေါင်း8000နီးပါးကိုတာဝန်ရှိသူတွေကရေပေးလွှတ်ရာရွှေ့ပြောင်းကယ်ထုတ်ထားရပါတယ်